အိန္ဒိယတရုတ်နိုင်ငံသားဟေဇတ်တင်းမာမှုအကြီးအကျယ်ဖြစ်ခဲ့တာနဲ့ပတ်သက်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုရီကသူ့ရဲ့လွတ်လပ်ရေးနည်းမိခွန်းမှာတရုတ်နိုင်ငံကိုအထူးသတိပေးပြောကြားလိုက်ပြီးအိန္ဒိယမှာကုတဲ့ပိုအားကောင်းတဲ့စစ်တပ်ကိုတိဆောက်သွားမယ်လို့ကြေညာလိုက်ပါတယ်။တင်းမာမှုဖြစ်နေတဲ့နှစ်နှစ်ဆက်ဟိမွန်တာဒေသမှာစစ်အင်အားတိုးချဲ့နေတာကိုရင်ညွှန်းရင်းဝန်ကြီးချုပ်မိုဒီကအခုလိုပြောသွားတာပါ။အိန္ဒိယရဲ့အချုပ်အခြာအာဏာကသာအရေးကြီးဆုံးဖြစ်ပြီးအင်းကြီးချင်းလူနဲ့ဆက်ဆံရေးကလုံခြုံရေးနဲ့အပြန်အလှန်ယုံကြည်မှုပေါ်မှာသာမူတည်နိုင်မယ်လို့ဆိုပါတယ်။အိန္ဒူမျိုးသားရေးဝါယူတူဖြစ်တဲ့ဝန်ကြီးချုပ်မိုဒီကအိန္ဒိယနဲ့နယ်စပ်တင်းမာမှုဖြစ်နေတဲ့ပါကစ္စတန်တရုတ်နဲ့ပတ်သက်ပြီးသူ့မိကွန်းနဲ့ပြောသွားပေမဲ့နိုင်ငံအမည်တွေကိုတော့အတိအကျဖော်ပြသွားခြင်းမရှိခဲ့ပါဘူး။အိန္ဒိယရဲ့ဒီလန့်ခံမြဲမှုကအရေးပါဆုံးဖြစ်ပြီးပြီးခဲ့တဲ့ဇွန်လ15ရက်နေ့ကဟိမွန်တာဒေသကလော့ခ်ဒေါင်းမှာကျွန်တော်တို့ဘာလို့လုံနိုင်တဲ့အိန္ဒိယစစ်သားတွေဘယ်လိုစွမ်းဆောင်နိုင်ခဲ့တယ်ဆိုတာအလုံးမြင်တွေ့ရမှာဖြစ်ကြောင်းမိုဒီကပြောပါတယ်။အဲ့ဒီနေဆက်အပြန်အလှန်ပဋိပက္ခအတွင်းအိန္ဒိယစစ်သား20တိဆုံးရပါတယ်။နှစ်နိုင်ငံနေဆက်တင်းမာမှုအတွင်းပိုင်နဲ့ဆုံးရှုံးမှုမရှိဘူးလို့ဝန်ကြီးချုပ်မိုဒီကပြောနေပေမဲ့ဂျိုဒူတပ်ပေါ်နေအရာတရုတ်နေဆက်စစ်တပ်တွေဟာအိန္ဒိယကပိုင်နဲ့ကိုကျူးချော်ထားကြောင်းစီးရီးစွမ်းကျင်သူတွေကပြောပါတယ်ခင်ဗျာ။